တကဘာလုံးကနေစိတ်ဝင်တစားစောင့်ကြည့်နေကြတဲ့2016အမေရိကန်သမ္မတရွေးကောက်ပွဲဟာဒေတာဆန်တော်ကြီးဒီကနေ့မနေ့ကစလို့စတင်ပြီးတော့မဲပေးနေကြပြီဖြစ်ပါတယ်မကြာခင်နိုင်ပိုင်းကပဲစပြီးတော့အစောပိုင်းမဲရက်လက်သတင်းတွေလည်းထွက်ပေါ်နေပြီဖြစ်ပါတယ်ဒီရွေးကောက်ပွဲအခြေအနေအကြောင်းကိုဒေါ်လာလက်တန်းကစူးစီးတင်ပြထားတာကိုနားဆင်ပါခင်ဗျာ
ကျွန်တော်တို့ခုအသံထွင်ချိန်ပြီးနိုင်အနေနဲ့ကြာမှာပဲကဘာကြီးအနေနဲ့နောက်၄နှစ်အတွက်ဘယ်သူကအမေရိကန်ပြည်ထောင်စုကိုဥဆောင်မယ်ဆိုတဲ့အဖြေထွက်လာတော့မှာပါဒီတော့တွေမှာတော့ဒီမိုကရက်သမ္မတလောင်းဟီလရီကလင်တန်နဲ့ရီပပ်ဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရမ့်တို့နှစ်ဦးဟာရွေးကောက်ပွဲအံပွင့်ရအစီအစဉ်ကိုနယူးယောက်တမြို့ထဲမှာပဲကျင်းပဖို့အစီအစဉ်ထားကြပါတယ်ဒါဟာ1944ခုနှစ်နောက်ပိုင်းသမ္မတလောင်းနှစ်ဦးစုံနယူးယောက်တမြို့ထဲမှာပဲရွေးကောက်ပွဲကိုကျိုးဆိုခဲ့ကြတာလေးဖြစ်ပါတယ်တိုက်တိုက်ဆိုင်ဆိုင်ပဲနှစ်ဦးစုံတို့အနေနဲ့ရွေးကောက်ပွဲအံပွဲခံတဲ့အခမ်းအနားတွေဟာလေတနီယာနဲ့တနီယာတမိုင်ခွဲလောက်ပဲကွာတာဖြစ်ပါတယ်ဟီလရီကလင်တန်ရဲ့မဲဆွယ်လှုပ်ရှားတဲ့အဖွဲ့ကဂျေကပ်ဂျာဗစ်စင်တာမှာအံပွဲခံအခမ်းအနားကိုကျင်းပဖို့ရှိပြီးအဲ့ဒီနေရာနဲ့တမိုင်ကျော်ဝေးတဲ့နေရာမှာတော့ဒေါ်နယ်ထရမ့်ရဲ့မဲဆွယ်လှုပ်ရှားမှုအဖွဲ့ကဟီလတန်ဟိုတယ်မှာအံပွဲခံကျင်းပဖို့စီစဉ်ထားတာဖြစ်ပါတယ်ဒါကြောင့်လေမြို့လယ်မှာသမရလောင်းနှစ်ဦးစုံတို့ရဲ့အံပွဲခံအခမ်းအနားတွေဟာမျိုးလေနေရာမှာရှိတဲ့အတွက်ကြောင့်လေလုံခြုံရေးဟာအထူးတင်းကျပ်ထားတာဖြစ်ပါတယ်ဟီလရီကလင်တန်အနေနဲ့တင်းနာနေ့ကနောက်ဆုံးအရေးကြီးတဲ့ပြည်နယ်တွေမှာတွားရောက်မဲဆွယ်လှုပ်ရှားပြီးခဲ့တဲ့နောက်အင်္ဂါနေ့မနေ့ကသူ့ဌာနေနယူးယောက်ကိုပြန်လည်ရောက်ရှိလာခဲ့ပြီးမနေ့၈နာရီမှာတော့ချက်ပပကွာရှိသူ့ရဲ့နေအိမ်ရက်ွက်မှာမဲယုံကိုမနေ့၈နာရီကခင်မွန်းတဲ့သမရဟောင်းဘီကလင်းနဲ့တွားရောက်မဲပေးခဲ့ကြစဉ်လူအုပ်ကြီးကအခုလိုကြိုဆိုခဲ့ကြပါလေ။ဘီကလင်းကဒီရွေးကောက်ပွဲရဲ့ရေးကြီးပုံကိုလဲယုံအထွက်မှာအခုလိုပြောခဲ့ပါလေ
။ You know, I know how much responsibility goes with this.
ဘလောက်ထိတာဝန်ကြီးတယ်လူတွေအတော်များများကရွေးကောက်ပွဲရလက်ပေါ်မှာဘလောက်အားထားတယ်ဆိုတာကျွန်မသိပါရဲ့။ဆိုလိုတာကကျမဒီရွေးကောက်ပွဲမှာအောင်နိုင်ခွင့်ရမယ်ဆိုရင်ကျမတို့တိုင်းပြည်အတွက်အကောင်းဆုံးဖြစ်အောင်လှုပ်ဆောင်သွားမယ်ဆိုတာပါပဲ
။ Hillary Clinton နဲ့ခုလိုမဲပေးအပြီးမှာနယူးယောက်မြို့လေကောင်ရှိ Peninsula Hotel မှာတွားရောက်ပြီးရွေးကောက်ပွဲရလဒ်တွေဝင်လာတာကိုစောင့်ကြည့်မှာဖြစ်တဲ့အပြင်သူအနိုင်ရခဲ့ရင်ပြောရမယ်အောင်ပွဲခံမိကွန်းကိုလည်းပြင်ဆင်ဖို့ရှိပါတယ်။တစ်ဖက်မှာ Republican Party လောင်းသမ္မတ Trump ကတော့သူနေထိုင်ရာနယူးယောက်မြို့လေကောင်မန်ဟက်တန်မှာရှိတဲ့ကျောင်းတစ်ကျောင်းရှိမဲယုံမှာသူ့ဇနီးတဲ့မလန်နီယာနဲ့သမီးအဗန်ကာရိုနဲ့အတူမဲပေးခဲ့ကြပါတယ်။မဲယုံအထွတ်မှာတော့သူကလက်မထောင်ကအားတဲ့ကျောင်းအရေးလက္ခဏာပြခဲ့ပြီးခုလိုကောက်ချက်ချပြောကြားခဲ့ပါတယ
်။ဒါဟာတကယ့်ကိုကြီးမားတဲ့အခွင့်အရေးပါ။လူတိုင်းကစိတ်ကိုစိတ်အားတက်တက်ကြွကြွပါဝင်ခဲ့တာတွေ့ရပါတယ်။ဒီကဘာလုံးမှာပဲတကယ့်ကိုစိတ်ထဲမှာကြီးမားတဲ့ခံစားမှုမျိုးရပါတယ်။
ဒီတော့တွင်မှာတော့ဒုတိယသမ္မတဂျိုးဘိုက်ဒန်ကဝီလ်မင်တန်ဒယ်လဝဲပြည်နယ်မှာမနေ့၈နာရီကမဲပေးခဲ့ပြီးသမ္မတဘရက်ဥဘမားကတော့ရှီကာဂိုမှာစောစောပိုင်းကမဲပေးခဲ့တယ်လို့သိရပါတယ်။ရွေးကောက်ပွဲရလဒ်တွေကတော့မဲယုံတွေပိတ်ပြီးဒေတာဆန်တော်ချင်းအင်္ဂါနေ့ညစပြီးပြည်နယ်အလိုက်စတင်ဝင်လာဖို့ရှိပါတယ်။အဓိကကတော့ပြည်နယ်တွေရဲ့ရွေးကောက်ပွဲကိုယ်စားလှယ်မဲပေါင်း938မဲတို့နဲ့ထွက်ဝဲဖြစ်တဲ့မဲပေါင်း290ကိုဒီမိုကရက်သမ္မတလောင်းဟီလရီကလင်တန်ကပဲနိုင်မလားရီပပ်ဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရမ့်ကပဲရမလားဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်ပါတယ်လောလောဆယ်မှာတော့ဟီလရီကလင်တန်အနေနဲ့လူထုစန္ဒကောက်ခံမှုတွေအရတော့ထရမ့်တဲ့အသာရနေတာတွေ့ရပါတယ်ရှင်